တရားစွဲခံထားရတဲ့အမှုကိုရင်ဆိုင်ဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအစ်မရာခမ်အစ္စလာမဘတ်မြို့တော်ကိုရောက်ရှိနေချိန်မှာပဲသူ့ပေါ်ထောက်ခံသူတွေနဲ့ရဲတွေကြားတရားရုံးသားမှထိတ်တိုက်ပြိပခါတွေဖြစ်ခဲ့ပါတယ်2018ကနေ2022ခုနှစ်ကြားဝန်ကြီးချုပ်တာဝန်ထမ်းဆောင်စေနိုင်ငံသားဧည့်သည်တော်တွေပေးတဲ့လက်ဆောင်တွေကိုရောင်းချတယ်လို့ဆိုပြီးတရားစွဲခံထားရတာပါဒီအမှုယုံကြည်အတွက်ဝန်ကြီးချုပ်ဟောင်းခမ်းမြို့တော်ကိုဒီနေ့ရောက်လာတာဖြစ်ပါတယ်သူ့ကိုထောက်ခံသူတွေကရဲတွေကိုဂဲတွေမျက်ရည်ရုံပုံတွေမျက်ရည်ရုံပုံဂွန်တွေနဲ့ပစ်ပေါက်ခဲ့ကြတဲ့အတွက်ရဲတွေဘက်ကလည်းမျက်ရည်ရုံပုံတွေနဲ့ထိုက်ပြီးတော့ပစ်ခဲ့ရတယ်လို့အစ္စလာမဘတ်မြို့ရဲချုပ်ကဒေသခံအတန်းလွှင့်ဌာနတစ်ခုကိုပြောကြားခဲ့ပါတယ်အခုလိုအစ္စလာမဘတ်မြို့တော်မှာရဲနဲ့ထောက်ခံသူတွေကြားပဋိပက္ခဖြစ်ခဲ့တယ်လို့လာဟောမြို့မှာလည်းဖြစ်ခဲ့ပါတယ်ဝင်းကြီးချုပ်ဟောင်းခန်းမျိုးတော်အစ္စလာမဘတ်ကိုသွားနေချိန်မှာပဲသူ့ရဲ့နေအိမ်ကိုရဲတွေဝင်ရောက်စီးနှင်းရှာဖွေစဉ်မှာရဲနဲ့သူ့ပေါ်ထောက်ခံသူတွေပြဿနာဖြစ်ခဲ့ကြတာပါအိမ်ထဲမဝင်နိုင်အောင်တားဆီးပိတ်ဆို့ထားတဲ့လူအုပ်ကြီးကိုရဲတွေကမျက်ရည်ရုံပုံတွေနဲ့လူစုခွဲခဲ့တယ်လို့လူအုပ်ဘက်ကလည်းရဲတွေကိုပြန်လည်တိုက်ခိုက်ခဲ့ကြတယ်လို့ရဲကပြောပါတယ်အယောက်30ထဲမှနည်းကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ်အခုလိုပဋိပက္ခတွေဖြစ်နေချိန်မှာသူ့ရဲ့ဇနီးတဲ့အိမ်ထဲမှာရှိနေတယ်လို့အစ္စလာမဘတ်ကိုရောက်နေတဲ့ဝင်းကြီးချုပ်ဟောင်းက Twitter ပေါ်မှာရေးသားတင်ခဲ့ပါတယ်ဝင်းကြီးချုပ်ဟောင်းအစ်မရာခမ်ကသူ့အပေါ်ဆွဲဆိုထားတဲ့အမှုတွေကိုညှဉ်းဆန်ထားပြီးတော့နိုင်ငံရေးအရာတရားစွဲခံထားရတာဖြစ်တယ်လို့ပြောနေပါတယ်ရှင်